မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတောင်သူလယ်သမားတွေဟာမိမိပိုင်စိုက်ပျိုးမြေအလုံးကိုစိုက်ပျိုးနိုင်ခြင်းမရှိတော့ဘဲပတ်လတ်မြေလွတ်တွေအဖြစ်နဲ့ထားရှိနေကြရပါတယ်။ဘာကြောင့်ဒီလိုမိမိတို့ပိုင်တဲ့စိုက်ပျိုးမြေတွေကိုတောင်သူလယ်သမားတွေကလွတ်ထားပတ်လတ်ထားရပါသလဲဆိုတာကိုကိုခင်မောင်စိုးမင်းကစူးစီးတင်ပြထားပါတယ်ခင်ဗျာ
။လူမျိုးစဲနိုင်ငံအများစုမှာတိုင်းပြည်ရဲ့အဓိကစီးပွားရေးဟာစိုက်ပျိုးရေးဖြစ်ကြပါတယ်။မြန်မာနိုင်ငံမှာလည်းအလားတူစိုက်ပျိုးရေးကသာအစဉ်အဆက်ကတိုင်းပြည်ရဲ့စီးပွားရေးဖြစ်ခဲ့ပါတယ်။ဒါပေမဲ့တောင်သူလယ်သမားတွေဟာကိုယ်ပိုင်စိုက်ပျိုးမြေကွက်ကိုစိုက်ပျိုးခြင်းမရှိတော့ဘဲမြေလွတ်တွေပတ်လတ်မြေတွေအဖြစ်ထားတာဟာအရင်နှစ်တွေကလည်းရှိပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းအခုအခါမှာတော့အဆိုးဆုံးဖြစ်နေပါတယ်။ဘာကြောင့်အဲ့ဒီလိုစိုက်ပျိုးခြင်းမရှိတာလဲဆိုတာကိုမကွေးတိုင်းအတွင်းကတောင်သူတဦးကိုမေးကြည့်တော့ဓာမြေဩဇာဈေးတွေအပါအဝင်အစစဈေးတက်နေတဲ့အတွက်အရှုံးပေါ်လို့မဆိုင်တော့ဘူးလို့သူကပြောပါတယ်
။ဒီနေ့ဆိုမြေဩဇာဈေးကြီးတော့လွတ်ချေမှမကြိုက်တာကွာအရှုံးခံပြီးတော့မလုပ်ဘူး။တကွဲလုံးကိုလွတ်ပြတယ်။အကျဲကမကြိုက်ဘူးဒီတိုင်းလွတ်ထားတယ်။အငှားတွေနဲ့ကြာအခုဈေးနှုန်းနဲ့ကြာတာအလုသမားဈေးမြေစီဈေးနဲ့ကြာတာမကြိုက်တော့တော်ကိုရှုံးတယ်။အကုန်လွတ်ထားတာမလုပ်ကြတော့ဘူးဗျ။လွတ်ချေမကြိုက်လို့လွတ်ချေမကြိုက်လို့အာယူပါပြီကွာလုတဲ့လူကိုမရှိတော့ဘူး။ရတာနဲ့ကုန်တာနဲ့မကြိုက်တော့အဲ့အရာတွေမလုတော့ဘူးမလုတော့ဘူး။
အဲ့ဒီလိုတောင်သူလယ်သမားတွေကမိမိပိုင်စိုက်ပျိုးမြေကိုပတ်လတ်မြေလွတ်အဖြစ်လွတ်ထားလိုက်ရတဲ့အကြောင်းရင်းကိုသက်ဆိုင်ရာစိုက်ပျိုးရေးဌာနတွေကကွင်းစင်းလေ့လာတာမရှိတော့ဘူးလို့လည်းသိရပါတယ်။ဒါအပြင်စိုက်ပျိုးမြေကဘလောက်ပတ်လတ်မြေလွတ်အနေနဲ့လွတ်ထားလိုက်ရတာကဘလောက်ဆိုပြီးစည်ရင်းစရာကောက်တာလည်းမရှိတော့ဘူးလို့သိရပါတယ်။တောင်သူလယ်သမားတွေမိမိပိုင်မြေကိုစိုက်ပျိုးခြင်းမရှိတော့ဘဲလွတ်ထားရတဲ့အကြောင်းရင်းတွေမှာအရင်ကလိုစိုက်ပျိုးစရိတ်ချင်းငွေအမတော်ကြီးကိုထုတ်ချေးတာမျိုးမရှိတာကလည်းအဓိကအချက်တစ်ချက်ဖြစ်တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတောင်သူလယ်သမားအရေးဆောင်ရွက်သူလည်းဖြစ်ကိုယ်တိုင်လည်းလယ်သမားတဦးဖြစ်တဲ့ဦးမြင့်နိုင်ကသူတို့တောင်သူလယ်သမားတွေဘဝဟာအမေကန်ဘဝကနေအပြစ်ပယ်ကန်ဘဝကိုရောက်နေပြီလို့ပြောပါတယ်
။ဆယ်ကားလောက်ရှိရဆိုရင်ကျွန်တော်လုံးဝပတ်လတ်ဖြစ်သွားတာပေါ့။အခုကာလမှာကတော့ဒေတာတော်တော်များများမှာပတ်လတ်တွေတော်တော်များတာပေါ့ဆရာရဲ့မကျွန်တော် size ပြောစရိတ်ကလည်းမတတ်နိုင်ရဘူးလေမတတ်နိုင်တဲ့အခါကျတော့ကျွန်တော်တို့၃ဧကရှိတဲ့လူကဟိုတေဧကခွဲလောက်ပဲ size ၄ဧကလောက်ပဲ size ဂျန်တဲ့တေဧကကိုလွတ်ထားတာပေါ့နော်ဒီနေ့ကတော့မ size နိုင်တဲ့အနေအထားမှာရှိရပေါ့ကလည်းပဲ size တောင်သူတွေအနေနဲ့လေတေဧကဆိုလို့ရှိရင်ကျွန်တော်တို့ကအလုံးစုံကုန်မှကျွန်တော်၅သိန်းလောက်ဆိုရင်လောက်တယ်ဆရာကလည်းပဲရလေအလောင်းစရိတ်နဲ့တောင်မှကျွန်တော်တို့တောင်သူတွေမကျင်းနိုင်ကြဘူးဆရာစိုက်ပျိုးရေးဌာနတွေတင်တယ်လေဒီလိုဆောင်ရွက်ပေးတာတွေမရှိဘူးဟိုကစိုက်ပျိုးစရိတ်ချင်းတွေကဆရာရေဟိုကလည်းကိုကြီးထောက်ပံ့မှုတွေကတော့တစောတစိမှာကိုမရတဲ့အခါကျတော့တောင်သူတွေလည်းဟိုကမငတ်ရုံတမယ်ပါဆရာရေအနာသိမ့်ပြီးတဲ့နောက်မှာတော့ဆရာရေဟိုကတောင်သူလယ်သမားတွေရဲ့ဘဝကတော့တော်တော်ကိုပဲမေးရောက်ခံနေပြီးတော့အပြစ်ပဲသာအဖြစ်ကိုရောက်နေတာဆရာ
အဲ့ဒီလိုစိုက်ပျိုးမြေတွေကိုပတ်လတ်မြေလွတ်တွေအဖြစ်တောင်သူလယ်သမားတွေမိမိသဘောနဲ့လွတ်ထားပြီးစိုက်ပျိုးခြင်းမပြုတာဟာတကယ်တော့ချမှတ်ထားတဲ့လေယာမြေဥပဒေတွေနဲ့တော့ကိုက်ညီခြင်းမရှိပါဘူးအဲ့ဒီလိုမိမိသဘောနဲ့ပတ်လတ်တာမြေလွတ်အဖြစ်လွတ်ထားတာဟာနှစ်နှစ်ထဲပိုးကြာရင်သက်ဆိုင်ရာစိုက်ပျိုးရေးဌာနကသိယူခွင့်ရှိတယ်လို့မကွေးတိုင်းအခြေစိုက်တောင်သူလယ်သမားအရေးတင်နန်းတွေပေးနေတဲ့ဦးအောင်ကျော်ကျော်ကပြောပါတယ
်မြဝပြည်တနန်တရတော့တို့နေတဲ့မြေလွတ်တွေအများနေရတယ်မစိုက်ကြဘူးအခုတော့ပိုးဆိုးတာပေါ့ဗျာဥပဒေမှာကတော့တောင်သူသမားရဲ့ဒီငွေကြေးအရင်းကြီးကြောင့်ပဲဖြစ်ဖြစ်အခြားအကြမ်းအေးလူမှုရေးပြဿနာတစ်ခုကြောင့်ပဲဖြစ်ဖြစ်နှစ်နှစ်ထိအောင်သူကလက်ထပိုင်ခွင့်ရှိတယ်၃နှစ်၄နှစ်၅နှစ်ပေါ့ဗျာဒီလိုတွေလက်ထမယ်ဆိုရင်အဲ့ဒါကိုဒီအစိုးရကနေစီကဲပြက်ကြီးအဖြစ်ပြန်သိမ်းပိုင်ခွင့်ရှိတယ်ဒါပေမဲ့လက်တွေ့မှာတော့အဲ့လိုမျိုးသိမ်းလာတော့ကြားပါဘူးအော်မဆိုင်ဖဲနဲ့ပြစ်ထားတဲ့မြေတွေကလည်းတမန်ကန်လုံးလူလောက်ကအများအရွယ်ကိုအစိုးရဌာနတွေရဲ့စည်ရင်စရာတွေကတော့ဘယ်တော့မှတော့မမှန်ခဲ့ဘူးယာ
ဆရာနာသိမ့်ပြီးအခုအခါမှာမြန်မာတနိုင်ငံလုံးအစစကုန်စည်နှုန်းတွေဈေးတက်နေသလိုတောင်သူလယ်သမားတွေရဲ့အဓိကမြေစီမြေဩဇာအပါအဝင်စိုက်ပျိုးရေးသုံးပစ္စည်းတွေရဲ့ဈေးနှုန်းဟာလည်းခေါင်ခိုက်အောင်မြင့်တက်နေပါတယ်အဲ့ဒီအတွက်လွတ်ထားပတ်လတ်ထားတဲ့စိုက်ပျိုးမြေတွေဟာအခုအခါမှာတော့အလိုလျောက်နွားစကြက်မြေဖြစ်ကုန်ကြပါတယ်အရင်ကလေယာမြေနဲ့ပတ်သက်ပြီးလဲစီခေါ်လေယာမြေစီမံခန့်ခွဲရေးအဖွဲ့ဆိုတာဗဟိုကနေကျေးလက်အထိအစစ်အစင်ဖွဲ့စည်းပြီးလုံဆောင်တာတွေရှိပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းအလိုလျောက်ပြက်ပြယ်ကုန်ပါတယ်စစ်အစိုးရဆက်ဆက်ကစိုက်ပျိုးရေးကိုအခြေခံပြီးတခြားစီးပွားရေးကဏ္ဍကိုပါဘက်ဆောင်ဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ကခင်မီနိုင်ငံတော်တစ်တိဆောက်ရေးဆိုပြီးနိုင်ငံပိုင်မီဒီယာတွေမှာဖော်ပြခဲ့ပါတယ်တစ်ချိန်တည်းမှာပဲစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့အင်တာနက်ဝက်ဘ်ဆိုက်မှာတော့ လူရရဲ့80ရာခိုင်နှုန်းဟာဂျေးလဲမှာနေထိုင်ကြကာအဓိကလေယာစိုက်ပျိုးရေးလုပ်ငန်းကိုလုပ်ကင်ကြပြီးလူမှုစီးပွားဘဝတွေဟာနှိမ့်ကျနေတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ